ဗီဒီဇာလူငယ်နှစ်ဦးဖြစ်တဲ့ဟန်နာဝစ်ထရိတ်စ်နဲ့ဒေးဗစ်မေလာအသက်ခံရမှုကြောင့်တည်တံအပြစ်ပေးခံရတဲ့မြန်မာလူငယ်ကိုဇော်လင်းနဲ့ကိုဝေဖြိုးတို့နှစ်ဦးအမှုမှာဗီဒိန်အမျိုးသားရာဇဝတ်ပြစ်မှုဆိုင်ရာအေဂျင်စီ NCA ကဥပဒေချိုးဖောက်ပြီးဝင်ရောက်ဆွတ်ဖက်ခဲ့တယ်လို့လန်ဒန်မြို့ဗဟိုတရားရုံးကအင်္ဂါနေ့မှာပြောလိုက်ပါတယ်ဒီအမှုကိုထိုင်းနိုင်ငံကစုံစမ်းရမှာ NCA ကတက်တီအထောက်ထားနဲ့တည်င်းပေးခဲ့တဲ့အတွက်ကြောင့်တည်တံချရမှာအထောက်အကူဖြစ်စေခဲ့တယ်လို့တရားခဏ်ကြီးရဲ့ရှေ့နေကပြောပါတယ် VOA သတင်းတော့မအေးမှာတည်င်းပေးဖို့ထားပါပ
ါတည်တံပေးခြင်းခံရတဲ့မြန်မာရှေ့ပြောင်းလူငယ်နှစ်ဦးနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေလုပ်တဲ့အခါမှာဗြိတိန်အမျိုးသားရာဇဝတ်ပြစ်မှုဆိုင်ရာအေဂျင်စီ NCA ကဥပဒေချိုးဖောက်ပြီးဒီအမှုမှာဝင်ရောက်ဆက်ဖက်မှုတွေလုပ်ခဲ့တယ်ဆိုပြီးလန်ဒန်မြို့ဗဟိုတရားရုံးကပြောဆိုလိုက်တာပါဒီလိုဥပဒေချိုးဖောက်တာကြောင့်တည်တံပေးခံလိုက်ရတဲ့မြန်မာလူငယ်နှစ်ဦးအတွက်နှိမ့်နာမှုတွေပိုဖြစ်သွားရတယ်လို့လည်းတရားခဏ်ရဲ့အကျိုးကိုလိုက်ပါဆောင်ရွက်ပေးနေတဲ့လိတ်ကျုံးအထူးစုံစမ်းရေးကော်မတီအဖွဲ့ဝင်ရှေ့နေကြီးဦးအောင်မျိုးတန်းကပြောပါတယ
်ဒီချက်တွေမခိုင်လို့ပဲနဲ့တည်တံကြနိုင်တဲ့အမှုမှာအငင်းပွားဖို့ရအချက်တွေကိုသူတို့ဒီနိုင်ငံရဲ့ NCA အဖွဲ့ကနေပြီးတော့စီလူချူတဲ့သဘောကတော့ကူညီခဲ့တဲ့ဆိုတဲ့သဘောမျိုးရတယ်အန်ကေတို့ကတော့ဒီဟာကဒီအမှုကကပါတိမှုဖြစ်နေလေစီရခွင်မှာဒီတုံးခဲ့တဲ့တယ်လီဖုန်းရဲ့ကုန်နံပါတ်ဆိုပြီးတော့အင်္ဂါနိုင်ငံရဲ့တပ်ဖွဲ့ကပေးတယ်ဆိုပြီးတော့ဒီလူတွေကစီရခွင်မှာတုံးခဲ့တယ်တကယ်တော့အဲ့ဒီကုန်နံပါတ်ကရဲတပ်ဖွဲ့ယူကေရဲတပ်ဖွဲ့ဆက်ကြတာမဟုတ်ဖ ೇನೆ ပေးဆုံးတဲ့ဒီဖြစ်ခဲ့မိသားစုညီရှိရနေပြီးကွန်ပျူတာနဲ့ရတဲ့အချက်ဖြစ်တယ်ဒါပေမဲ့အဲ့ချက်ကိုဖုံးကွယ်ပြီးတော့ UPC ရရတယ်ဆိုပေးဆုံးတဲ့တက်တင်ကန်တင်ခဲ့တယ်ဒီချက်ကလည်းတရားရုံးနေနဲ့ရဲကျတိလို့ပြောတဲ့ဟာကိုယုံကြည်ပြီးတော့တည်ရန်ထိုက်တဲ့အမှုမှာသုံးချခဲ့တယ်။ဒါပြည်ပြည်လို့ရအောင်ပေါင်းလို့စိတ်သွားတာပေါ့
။ပြည်တိန်တရားရုံးမှာဒီလိုအချက်နဲ့အထောက်ထားအမှန်တွေဖြစ်ပေါ်လာစေဖို့အတွက်ပြည်တိန်ဘက်ကအဖွဲ့အစည်းတွေနဲ့ထိုင်းရှင်းနေများကောင်စီတို့ပူးပေါင်းလုံဆောင်ခဲ့တယ်လို့လည်းရှေ့နေကြီးဦးအောင်မျိုးတန်းကပြောပါတယ်
။အဲ့ဒီတည်ရန်ဆန့်ကျင်ရေးအဖွဲ့ကလည်းသူတို့နိုင်ငံရဲ့ဥပဒေအရတခြားနိုင်ငံမှာတည်ရန်ထိုက်တဲ့အမှုတွေမှာအချက်လက်ပေးဖို့ကူညီခြင်းမပြုလို့ရဘူးဆိုတာသူတို့ဆက်မှတ်ထားတဲ့ဥပဒေရှိပြီးသားဒါပေမဲ့အဲ့ဒီဟာကိုဖောက်ဖျက်ပြီးတော့မှဒီလိုအချက်လက်တွေပို့တာလွဲမှားတယ်ဆိုပြီးတော့ကောက်ွက်ခဲ့ရင်လည်းအဲ့တော့ဒီမှာပါဝင်ဆောင်ရွက်တဲ့ထိုင်းပြည်နယ်မှာကောင်စီလိုအခုလိုအင်္ဂါနိုင်ငံမှာကူညီဆောင်ရွက်ပေးတဲ့လူတွေကနေပြီးတော့လိုက်ချင်းတဲ့ဒီအချက်လက်တွေပေါ်လာတာပါတရားဆန့်ကျင်တဲ့အဖွဲ့အစည်းကရှေ့နေတွေကလည်းဒီအခွင့်အမှာဒီကြောင်းကိုတင်ကြားခဲ့ရင်လည်းဒီအဖြေကအခုထွက်လာတဲ့အဖြေဖြစ်တယ်ဆိုပြီးတော့ဒီဝိုင်းဝိုင်းဆောင်ရွက်ကြတာပေါ့
ဒီအမှုမှာကွဲလွဲတဲ့အချက်လက်တွေတွေ့ရှိနေတာကြောင့်ဝေဖန်ခံရတဲ့အမှုဖြစ်သလိုထိုင်းနိုင်ငံမှုကင်းဆိုင်ရာကျွမ်းကျင်သူဒေါက်တာပွန်ထက်ကလည်းတရားခံတွေကိုဖမ်းဆီးခြင်းမှာဥပဒေနဲ့အညီ DNA ကိုစနစ်တကျစစ်ဆေးတာမျိုးကိုမတွေ့ရှိခဲ့ကြောင်းသူ့အနေနဲ့ထပ်မံစစ်ဆေးတဲ့အခါမှာတော့တပ်ဖြတ်မှုမှာတုံးခဲ့တဲ့ပေါက်တူးမှာ DNA 3 မျိုးတွေ့ခဲ့ပေမဲ့တရားခံဖြစ်သေးတယ်ပေးခံရတဲ့လူငယ်နှစ်ဦးရဲ့ DNA တွေမတွေ့ခဲ့ရဘူးလို့ဆိုထားပါတယ်မြန်မာလူငယ်နှစ်ဦးရဲ့အတောက်ဆုံးယူကံကိုတော့ဩဂုတ်လ22ရက်နေ့မှာကော့စမွေတရားရုံးကနေတဆင့်ထိုင်းဗဟိုတရားရုံးချုပ်ကိုတင်ထားခဲ့ဖြစ်ပါတယ်။မြန်မာရှေ့ပြောင်းလို့သမားခန့်မှန်းခြေ4000လောက်လွတ်လွတ်ကင်နေတဲ့ကော့တောင်အပန်းခြေကျွန်းဖြစ်တဲ့လိတ်ကျွန်းမှာ2014ခုနှစ်စက်တင်ဘာလမှာလူသတ်မှုဖြစ်ပွားခဲ့တာပါ။2014စက်တင်ဘာလကုန်ပိုင်းမှာတော့လူသတ်မှုနဲ့တရားဆွဲဆိုခံရတဲ့မြန်မာလူငယ်နှစ်ဦးကိုတနစ်ကြော်ကြားထိုင်းနိုင်ငံမှာရှိတဲ့ကော့စမွေအချင်းထောင်မှာဖမ်းဆီးထားပြီး2015ခုနှစ်ကုန်မှာတော့ထိုင်းနိုင်ငံကော့စမွေတရားရုံးကနေအမှုခွနမှုနဲ့အမြင့်ဆုံးပြစ်ဒဏ်ဖြစ်တည်ရန်ပေးခဲ့ပြီးဘန်ခွန်အချင်းထောင်မှာထိမ့်သိမ်းထားပါတယ်ရှင်